တော်ရရှိများရှင်မြန်မာနိုင်ငံမှာဆီဆိုးရွားကအတင်းအဓမ္မလောအပ်ပေးခိုင်းစရာတွေကိုရက်ဆိုင်မာတော့မယ်လို့သတိပေးထားပါမယ်။အခုထိဆက်ပြီးအသုံးပြုနေတာမို့နိုင်ငံတကာခုံရုံးကိုတိုင်ကြားဖို့ပြင်ဆင်နေတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့အစည်း ILO ကပြောပါတယ်။ဘာကျွန်းမြင်မှမရပဲနဲ့6နှစ်ကြာဆီဆိုးရွားနဲ့ဆွေးနွေးခဲ့ပြီးတဲ့အချိန်မှာတော့ ILO ဘက်ကဆက်ပြီးတော့စိတ်မရှိနိုင်တော့ဘူးလို့VOA သတင်းတော် Roger Wilkinson ဗန်ကောက်ရုံးခွဲကနေသတင်းပေးပို့ထားတာပါမြန်မာနိုင်ငံဟာအတင်းအဓမ္မလှုပ်အားပေးခိုင်းစရာတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂဗတိညင်ကိုဆက်ပြီးချိုးဖောက်နေတယ်လို့ဇနီးဘာခြေဆိုင် ILO ကုလသမဂ္ဂရဲ့အလုပ်သမားအဖွဲ့ကြီးကပြောကြားသွားပါတယ်ဒီလိုမျိုးအဓမ္မလှုပ်အားပေးခိုင်းစရာစနစ်ကိုအဆုံးသတ်နိုင်ရင်မြန်မာအစိုးရနဲ့ညှိနှိုင်းနေပေမဲ့ဘလို့တိုးတက်မှုမှမရခဲ့ပဲဆီဆိုးရွားဟာနှိမ့်နိုင်မှုကိုရောတကယ်စိတ်ထဲမှာပါလို့ရုံရုံကြည်ကြည်လှုပ်ဆောင်နေရလားဆိုတာတန်တရာဖြစ်လာရတယ်လို့ ILO ကပြောပါတယ်။ ILO အနေနဲ့မြန်မာနိုင်ငံရဲ့အတ္တမလှုပ်အားပေးခိုင်းစရာနဲ့ပတ်သက်တဲ့မှတ်တမ်းမှတ်ရာတွေကိုမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးသူ့ရဲ့ဆွေးနွေးပွဲအစီအစဉ်နဲ့ပထမဦးဆုံးကျင်းထည့်သွင်းခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီစီကိုတင်သွင်းမယ်လို့ ILO ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Richard Horsey ကပြောတာပါ။ဒီကြောင့် ILO ကနိုင်ငံတကာတရားရုံးကိုတင်သွင်းมาဖြစ်ပြီးအဲဒီမှာအမှုလိုက်ရှိနေတွေကမြန်မာနိုင်ငံရဲ့အတ္တမလှုပ်အားပေးခိုင်းစေမှုတွေဟာစစ်ရာဇဝတ်အပြင်လူသားမျိုးနွယ်ကိုထိခိုက်စေတဲ့ရာဇဝတ်မှုမျိုးတဲ့ဆိုတာအမေးချမှတ်နိုင်မယ်လို့ Mr. Horsey ကပြောပါတယ
် The governing body decided to do this because it was very concerned at the widespread existence of forced labor and
မြန်မာနိုင်ငံမှာအတ္တမလှုပ်အားပေးခိုင်းစေမှုကကြေကြေပြန့်ပြန့်ကိုဖြစ်ပွားနေလို့အဲ့ဒီပြဿနာကိုဖြေရှာဖို့အစိုးရနဲ့ ILO တို့ပူးပေါင်းဆောင်ရွက်ရမှာလဲဘာတိုးတက်မှုမှလည်းမရှိပါဘူးကျွန်တော်တို့ ILO နေနဲ့အဲ့ဒီကိစ္စဟာအထူးစိုးရင်စရာကောင်းတယ်လို့ယူဆပါတယ
်မြန်မာစစ်စိုးရဟာရဲသားတွေကိုအတင်းဖိအားပေးပြီးတော့အခကျင်းငွေမပေးဘဲလှုပ်အားပေးခိုင်းစေပါတယ်အထူးသဖြင့်စစ်တပ်နဲ့လန်ဒရာဖောက်လို့ရေးတခြားအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာခိုင်းစေပါတယ်လို့ ILO ကပြောပါတယ်လုံအပ်ပြီးခိုင်းစင်မှုအစိုးရအဆုံးဖြစ်ပွားတဲ့နေရာတွေကတော့စစ်တပ်နဲ့သဘုံတွေကြားတိုက်ခိုက်မှုဖြစ်ပွားနေတဲ့တိုင်းရင်းသားတွေနေထိုင်ရာဒေသတွေပဲဖြစ်တယ်လို့ဆိုပါရယ်အတင်းအဓမ္မလုံအပ်ပြီးခိုင်းစင်မှုကိုတရားဥပဒေအရတရားမဝင်သတ်မှတ်ထားတဲ့မြန်မာနိုင်ငံမှာအဓမ္မလုံအပ်ပြီးခိုင်းစင်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားခဲ့လို့ထောင်ချခံရတဲ့လူအလုံးပြန်လွတ်ပေးဖို့ ILO ရဲ့နှစ်ပတ်လည်ညီလာခံကနေပြီးတော့ဂျွန်လတုန်းကတောင်းဆိုခဲ့ပါရယ်ဒီဆွေးနွေးပွဲပြီးမကြခင်မှာပဲဒီလိုတိုင်ကြားသူတွေကိုအပြစ်ချတာကိုရပ်ဆိုင်းလိုက်ပြီးလိုချင်ကြခဲ့ပြီးဖမ်းထားသူနှစ်ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ဒါမဲ့လိုအပ်ပေးခိုင်းစင်မှုအချိန်ရော့သွားတဲ့လက္ခဏာတော့မရှိဘူးလို့ ILO ကဆိုပါတယ်။ဒီလိုမျိုးအထက်မှလိုအပ်ပေးခိုင်းစင်မှုကိုရပ်ပစ်ဖို့ဟာမြမစစ်အစိုးရပူးပေါင်းလှုပ်ဆောင်မှဖြစ်မယ်လို့Mr. Horsey ကပြောပါတယ
် And so the government has to show its good faith cooperation and specifically we need agreement on a mechanism
အဲ့ဒါကြောင့်မြန်မာစစ်စိုးရဘက်ကသူတို့ဒီကိစ္စကိုတကယ်ပဲစိတ်ဝင်စားပါတယ်ပူးပေါင်းဆောင်ရွက်မှုတွေလည်းလိုချင်ပါတယ်ဆိုတာကိုပြသဖို့လိုပါတယ်အရမလိုအပ်ပေးခိုင်းစင်မှုတွေနဲ့ပတ်သက်ပြီးတော့လူတွေရဲ့တိုင်တောမှုတွေဘလို့ဖြေရှင်းပေးမလဲဆိုတော့အလုံးသဘောတူတဲ့နည်းလမ်းတစ်ခုရှိမှဖြစ်ပါမယ
်မြန်မာစစ်စိုးရနဲ့ညှိနှိုင်းမှုတကားတော့ဖွင့်ထားသေးပါပဲလို့ Mr. Horsey ကပဲပြောပါတယ်ဒါပေမဲ့ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေမလိုချင်ဘူးဆိုရင်တော့မြန်မာနိုင်ငံမှာအထမလိုအပ်ပေးခိုင်းစင်မှုကိုအဆုံးသတ်နိုင်မယ်အစီအစဉ်တည်းရဲ့ပေါ်ဆောင်ရလိမ့်မယ်ဆိုတာILO ကပြည့်ပြတ်တတပြောသွားခဲ့ပါတယ်ရှင်